တရုတ်ထောင်လိုင်းရေးမိုးပြန်ပူပေါင်းကိုပြစ်ချခဲ့ပြီးနောက်နှစ်နိုင်ငံတင်းမာမှုတွေမြင့်တက်နေချိန်မှာပဲအမေရိကန်ရေတပ်နဲ့ရေချောင်းစစ်ဆင်ရေးတပ်ဖွဲ့တွေပူးတွဲပြီးတောင်တရုတ်ပင်လယ်ပြင်မှာစစ်ရေးလေ့ကျင့်မှုပြုလုပ်ကြပါတယ် USS Nimitz လေယာဉ်တင်သင်္ဘောကြီးဦးဆောင်တဲ့ရေတပ်အုပ်စုနဲ့အမတ်73ရေချောင်းချီတပ်ဖွဲ့တို့ပူးတွဲလေ့ကျင့်နေတယ်လို့ဂျပန်နိုင်ငံမှာအခြေစိုက်ထားတဲ့အမတ်ခွန်အမေရိကန်ရေတပ်ဖွဲ့ကတင်းငွေနေကပြောပါတယ်စစ်သည်မော်တွေကန်တက်တပ်ဖွဲ့တွေနဲ့စစ်လေရင်တွေပါဝင်တဲ့စီးရီးလေ့ကျင့်မှုကိုစနေတေးကပြုလုပ်ခဲ့ပြီးမဲ့ဘယ်အချိန်မှစတင်ပြီးဘယ်အချိန်မှပြီးဆုံးတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုခြင်းမရှိပါဘူးနှစ်စဉ်ဒေါ်လာသန်းပေါင်း5ထရီလီယံဝန်းကျင်ကုန်ပစ္စည်းတွေကိုတင်ပို့ဖြတ်သန်းနေတဲ့နိုင်ငံတကာရေပိုင်တဲ့အတွင်းတခြားနိုင်ငံတွေကလာရောက်စီးရီးလေ့ကျင့်တာကိုတရုတ်နိုင်ငံကတော့ပြင်းပြင်းထန်ထန်ကန့်ကွက်လို့ရှိပါတယ်ခင်ဗျာ